1384ခုနှစ်ဒုတိယဝါဆိုလတန်း12ရက်2012ခုနှစ်ဇူလိုင်လ30ရက်ထင်းစိန်မြို့နယ်နှစ်ဖက်မိဘများဦးထောင်ကြီးဦးချင်းမွေဒေါ်လင်းမင်းကြီးအာဝေလျာဦးသမီးမေမြတ်သူခိုင်မိသားစုတို့နေနဲ့ဆင်းကျင်းပါပြုလို့အပ်သည်ဝါဆိုသင်္ကန်းကတ်တူချင်းလူတော်မင်းလားခန္ဓာအနုမောဒနာတရားသစ္စာဖျားကဌာနကောင်းမှုပြုလုပ်တဲ့ပုဂ္ဂိုလ်တွေကမဟာဘောဂအာဝတ္တနိကပฏิပဒါကိုကျင့်ကြံကြိုးကုပ်အားထုတ်နေတာဖြစ်တယ်။မဟာဘောဂအာဝတ္တနိကပฏิပဒါဆိုဖြစ်လျာဖြစ်လျာဘဝမှာစီစဉ်ဥစ္စာညာပြခြင်းအတုံးဆောင်ပြည့်စုံခြင်းပြေဝါချမ်းသာခြင်းဆိုတဲ့အကျိုးတို့ကိုဖြစ်စေနိုင်တဲ့ကောင်းမှုကိုအားထုတ်ရရောက်တယ်။ဒါတွေကဒါနတံပူတာလိဘောဂာလိစိစေဥစ္စာဆိုတာတဲ့ဒါနကောင်းမှုချောင်ဖြစ်လာတာ။တကယ်စဉ်းစားကြည့်တော့တမ္မာအဖြစ်တွေးမယ်ဆိုရင်ကိုကြိုးစားလို့ကိုစည်းဝါဥစ္စာတွေတိုးတက်ပြီးရရှိတယ်လို့ဒီလိုထင်ကြမှာပေါ့နော်။အကြိုးစားလို့လုံးတက်လို့ gain တက်လို့စည်းဝါဥစ္စာတွေတိုးတက်တယ်လို့မှန်မှန်မူလားလို့ဆိုတိုင်းတာတစ်ခုရကြတော့မှန်တယ်။ဆိုတော့တုတ်တိုင်းဖြစ်သလားလို့တိုင်းတာနဲ့ချင်းဖြစ်ဘူး။လုံးလို့ရတဲ့အချိန်နေပေးတာကိုကဒါနကောင်းမှုကအခွင့်အလမ်းပေးထားတာလို့ဆိုလို့ဆိုဒီလိုပဲဖြစ်ဖြစ်ဘဝတစ်ခုမှာပြည့်ပြည့်စုံစုံနေနိုင်တယ်ထိုင်နိုင်တယ်စားเสียဝတ်เสียနေเสียထိုင်เสียမကြောက်မကြမတောင်းမတပြည့်ပြည့်စုံစုံဘဝတစ်ခုမှာနေနိုင်တယ်လို့ဆိုတာတိတ်ဘဝကုသကောင်းမှုရဲ့ထောက်ပံ့မှုပါအဓိကပဒနာအချသူရဲ့စွမ်းဆောင်မှုလမ်းဖွင့်ပေးတဲ့အနေနဲ့ဒီဘဝမှာကြိုးစားကြကြိုးစားမှုကလမ်းပွင့်သွားစီတကယ်ကတော့ဒါနရဲ့အချိုးတရားတွေကကိုယ်တဏ္ဍာရောက်ဖို့အဆင်သင့်ဖြစ်နေတာကြိုးစားအထုံးမှုနဲ့ပေါင်းစပ်လိုက်တဲ့အခါလမ်းပွင့်သွားရတနာတိုက်ကြီးရှိပေမဲ့လို့တော့ပိတ်ထားလို့ရှိရင်ဖွင့်နေတော့ရှိဖို့လိုသေးတာအဲ့ဒါမျိုးလို့ဒီဘဝလုတ်တဲ့ကုသကောင်းမှုတွေကတော့တစ်ဖွယ်ဖြစ်ခွင့်ပေးလိုက်တဲ့သဘောပဲ။ကြိုးစားအထောက်အမှုနဲ့ပေါင်းစပ်လိုက်တဲ့အခါရ။ငါကဘဝမှာယရဏတိုက်ထဲမှာဘာမှမရှိဘူးဆိုတဲ့ပုံ။ဒီဘဝဘလောက်ပဲကြိုးစားကြိုးစား။ကြိုးစားအထောက်အမှုဆိုတဲ့တော့ကြီးနဲ့ယရဏတိုက်ဖွင့်လေထဲထဲမှာဘာမှရှိမှာမဟုတ်ဘူး။ဒါကြောင့်မို့လို့ရသော်ပြားဟောတဲ့တရားလေးဟာအလေးနဲ့ထားစဉ်းစားကြည့်မယ်ဆို။လက်ဆောင်ကကြည့်လို့မှန်ကန်တာကိုတွေ့ရတယ်။ကြည့်မာတဲ့အကြောင်းတစ်ခုထောက်ကူပြုနေတာတော့သစ္စာပြန်ဟောတဲ့တရားအဲ့ဒီမှာတုတ်တန်တစ်ခုမှာမြတ်စွာဘုရားဟောတာလောကမှာဘယ်ပုဂ္ဂိုလ်ပဲဖြစ်ဖြစ်စားเสียဟာအရေးကြီးဆုံးတစ်ခုအနေနဲ့ရှားဝေးကြတာသဗ္ဗေတ္တအာဟာရထိတိကာလို့ဆိုတဲ့စားစားရမှအသက်ရှင်နိုင်တာဖြစ်တော့ကြောင့်မည်သည့်တတ္တဝါပဲဖြစ်ဖြစ်စာစားဖို့အတွက်ကြိုးစားနေစားကြိုးစားရှာမှရတော်တဲ့အတ္တိဆန်နေဆိုလို့ရှိရင်ဒီစားဖို့တောက်ဖို့ဆိုသူတို့မှာအမတန်မှလုံမရတ္တိဆန်လောကကိုကြည့်မယ်ဆိုသာသာတတ္တဝါတွေဖြစ်တယ်ချင်းသေးတို့ကြားတို့ဆိုအပန်းတကြီးသက်စွန့်ကြိုးပမ်းပြီးတော့သူတို့စားစရာကိုရှာကြရတာတွေ့ရတာခတရံသူတို့ရဲ့တားကောင်ကသူတို့ရံမှုလို့ခံလဲရတာလည်းရှိတယ်။အနေနဲ့လည်းအောင်မြင်မှုမရဘူး။စားစရာရှာမရလို့နောက်ဆုံးအစာအာဟာရပြတ်ပြီးသေတော့တဲ့ကောင်တွေလည်းနေမှာမဟုတ်ဘူး။အမှန်တမ်းမှကြိုးစားမှစားစရာရတယ်။ဒါနကောင်းမှုရှိလာတဲ့ပုဂ္ဂိုလ်ကြတော့အဲ့လိုမဟုတ်ဘူး။ရှိသမျှစားစရာတွေကသူ့စီရောက်လာလို့ဒီလိုဆိုတာ။လောကမှာအစာကိုရှာကြတာအာနမေဝဘိနန္တန္တိ လူတွေနတ်တွေဘယ်သူပဲဖြစ်ဖြစ်အစာအာဟာရကိုချိန်နှက်တတ်ကြ။အဲဒီချိန်နှက်တတ်တဲ့အစာအာဟာရဟာကုသိုလ်ကောင်းမှုရှိတဲ့ပုဂ္ဂိုလ်တွေဆိုအလိုလျောက်ရောက်လာတတ်တယ်။အဲကုသိုလ်ကောင်းမှုမရှိဘူးဆိုရင်အစာရည်စာလည်းရှားပါနေတာ။အင်တန်မှခင်းနေစားဖို့ဘလုံးသုတ်စားဖို့ကိုခင်းနေ။ဒါဒါနရှိမှုနဲ့မရှိမှုကဓမ္မကွာခြားတယ်သူဘဝရလာတဲ့အချိန်မှာဒါနကောင်းမှုဆိုတာလဲစူးစမ်းပြီးတော့ပြုပါမှာပဲသီလဆိုတာလဲစူးစမ်းရမှာပဲဘုရားသာသနာတော်နဲ့ပွင့်တဲ့အခါမှာလုံနိုင်တဲ့ဘာဝနာဆိုတာလဲစူးစမ်းကြရမှာဖြစ်ဒါမှဒါနသီလဘာဝနာသုံးမျိုးလုံးစုံသွားတဲ့အခါမှာအမြဲတမ်းမြင့်မြတ်တဲ့လုပ်ငန်း၃ရပ်ပေါင်းစပ်လို့တကယ်ဖြင့်ကံကောင်းတဲ့အခါဘုရားပွင့်တာပဲဖြစ်စီဘုရားတရားကိုဟောပြောနိုင်တဲ့ပုဂ္ဂိုလ်ပဲဖြစ်စီကိုယ့်ရဲ့တတ္တဝီရိယတတိသမารိပညာလို့ဆိုရယ်စွမ်းအားတွေနဲ့ထက်နေတဲ့အခါမျိုးဖြစ်စီအဲဒီလိုအကြောင်းညင်ညွတ်သွားတဲ့အခါမှာတလုံးတစ်ပါးကကြားနာလိုက်တာနဲ့အသိဉာဏ်ကြီးပွင့်ပြီးတော့တဏှာကလွတ်သွားနိုင်ကောအချင်းဒီကောင်းနေကိုတန်လို့တာမြတ်စွာဘုရားပွင့်တော်မူတဲ့အချိန်မှာသာဝတိပြည်မှာဘုရားအနှစ်25နှစ်တည်နှောင်းတာအဲ့ဘုရား25နှစ်တည်နှောင်းပြီမယ်လို့မြတ်စွာဘုရားတရားကိုမနာရဘဲနဲ့ဘဝတစ်ခုဆုံးသတ်သွားတဲ့ပုဂ္ဂိုလ်နာတော်လဲချစ်တရားမရတဲ့ပုဂ္ဂိုလ်တွေမျိုးစုံရှိတာလူတိုင်းဟာဘုရားတရားတော်ကိုနာနိုင်တဲ့စွမ်းရည်တတိမရှိတာခံယူနိုင်တဲ့စွမ်းရည်တတိမရှိအဲ့ဒီခံယူနိုင်တဲ့စွမ်းရည်တတိဟာဒီပါရမီလို့ခေါ်တာပေါ့နော်ကိုကိုယ်တိုင်ကဘဝဘဝကနေပြီးတစားတစားစီးပူးအထုံးလာတဲ့အခါကျတော့ရင့်ကျက်လာအဲ့ဒီရင့်ကျက်လာတဲ့အချိန်မှာကြာပွင့်လိုပဲပေါ့ကြာဘူးကြီးဟာပွင့်ဖို့ဆင်းနေဖြစ်နေတဲ့အချိန်လေးမှာနေမင်းကြီးထွက်လာလို့နေအောင်လဲထိလိုက်ရောပွင့်လာတယ်လို့ပဲကိုကအစင်းသိဖြစ်နေတာဆိုတော့မြတ်စွာဘုရားပွင့်တဲ့အချိန်နဲ့ကိုကအိန္ဒြေတွေတတဝိရိယတတိသမารိပညာလို့ဆိုရင်ဒီမိမိရဲ့စိတ်ထဲနှလုံးထဲစိတ်ရဲ့ရှင်းကျက်မှုတွေကရှင်းတန်နေပြီဆိုလို့ရှိရင်ဘုရားတရားတော်နဲ့ထိတွေ့လိုက်တာနဲ့တကယ်နဲ့ချွတ်တရားရသွားတယ်ရှင်းကအဲ့လိုရကြတာပဲအဲ့တော့ကိုအတွက်ကအမြဲတမ်းအစင်းသိဖြစ်နေအောင်ကုသိုလ်ကောင်းမှုဆိုစီလိုအားထုတ်ပါဘဝဆိုတာတတ်မှတ်ချက်မရှိသေးတဲ့အတွက်ကြောင့်ဒီတတ်မှတ်ချက်မရှိသေးတဲ့ပုဂ္ဂိုလ်ကြီးကပစ္စည်းမဘဝိကမဟုတ်သေးတဲ့မြာကာလပတ်လုံးဘဝတန်ရာမှာကျင်လည်နေကြအောင်ပါအဲ့ဒီလိုအချိန်လေးကောင်းတဲ့ပုဂ္ဂိုလ်တွေတောင်မှပဲဒီအပေါင်းအသင်းကြောင့်လွဲမသွားတာတွေရှိတယ်လွဲမသွားတာလွဲချော်သွားဖို့အတွက်အကြောင်းနှစ်ခုရှိတယ်အဲ့ဒီအကြောင်းတစ်ခုကပါလဲလို့ဆိုလို့ရှင်အပြင်ဘက်ကအကြောင်းနဲ့အတွင်းအကြောင်းပေါ့နော်ဒီဘက်ကအကြောင်းပြင်ဘက်ကအကြောင်းကပါတော့ဆိုပါပမိတ်တာမကောင်းတဲ့ဘက်ကိုတွန်းပို့တယ်မကောင်းတဲ့အတွေးတွေမကောင်းတဲ့အပြောတွေမကောင်းတဲ့ဘက်ကိုပါဆွဲလုံသွားတဲ့ပုဂ္ဂိုလ်မျိုးကရှိတယ်ကောင်းတဲ့ဘက်ကိုပို့ပြီးတော့ကောင်းတဲ့ဘက်ကိုလမ်းညွှန်တဲ့မိတ်ဆွေမျိုးရှိတယ်အဲ့မဲ့မကောင်းတဲ့ပုဂ္ဂိုလ်နဲ့ပေါင်းပြီးတဲ့အခါကျတော့သူစီကကြားရတာတွေကမကောင်းတဲ့အတွေးတွေမကောင်းတဲ့စကားတွေအကျိုးမဲ့ဖြစ်စေနိုင်တဲ့အရာတွေကြီးပဲကြားလာအဲ့ဒီပုဂ္ဂိုလ်ရဲ့ပေါင်းသင်းဆက်ဆံမှုကြောင့်ကိုယ့်ရဲ့အခြေအနေကောင်းလေးတွေကဆုံးရှုံးသွားတတ်တာရှိတယ်ဒါကပပမိတ်တာဆိုတဲ့အကြောင်းတစ်ခုပေါ့နော်ဆုံးရှုံးပျက်စီးသွားနိုင်တယ်ကောင်းတဲ့ဘက်ကကြီးမဲ့ဆိုရင်ကလျာဏမိတ်တာဟိုအပေါင်းအသင်းတွေကအမှန်တန်ကောင်းတယ်ကောင်းတဲ့ဘက်ကိုကူဆောင်တဲ့ကောင်းတဲ့အတွေးတွေတွေးတဲ့အပြစ်ကင်းတဲ့အလုပ်တွေလုပ်ကြတယ်အဲသူတို့ရဲ့ဆက်ဆောင်မှုကြောင့်ကိုယ့်ရဲ့အခြေအနေကောင်းလေးတွေဟာတည်ငြိမ်လာတယ်ပေါ့ကောင်းတဲ့အခြေအနေလေးတွေလည်းစုမိဆောင်မိဖြစ်လာတယ်ဟုတ်ကောင်းတဲ့ဘက်လည်းရောက်စေတယ်မကောင်းတဲ့ဘက်လည်းရောက်စေတယ်ဒါက external condition လို့ခေါ်တာဥပနိတ္တယပစ္စည်းလို့ခေါ်တယ်ကိုယ့်ရဲ့ပတ်ဝန်းကျင်ကအမှန်မှအရေးကြီးတယ်ပေါ့ဒါမှမဟုတ်မင်္ဂလာတော့မှာဆိုရင်ရသော်ပြားအသေးဝနာသဗ္ဗလာနာပဏိတန်ဉ္စသေဝနာသာလူလောကရောက်လာရင်အရေးကြီးဆုံးနံပါတ်၁ဒီဆက်ဆံရေးကိုယင်ဟောလိုက်တာ။ပေါင်းတင်မှုကစုံစည်းမှုကတိတ်အရေးကြီးတာပဲ။လ ူတော်လူကောင်းအနေနဲ့စုံစည်းလို့ရှိရင်ကောင်းတဲ့အလုပ်လုပ်ဖြစ်သွားတယ်။မကောင်းတဲ့အလုပ်နဲ့စုံစည်းလို့ရှိရင်မကောင်းတဲ့အလုပ်လုပ်ဖြစ်သွားတာပဲ။ပိုင်းဝိုင်းဟာတိတ်ကြီးမားတယ်။လွန်မှုကြီးဆိုးထားနိုင်တယ်။ဒါမို့ဘယ်အတိုင်းဝိုင်းနဲ့ကိုကြီးတာလဲဆိုရဲတိတ်အကြီးကြီးလာတယ်။ဒီအတိုင်းဝိုင်းတစ်ခုကဖောက်ထွက်ဖို့ဆိုတာအမှန်တမ်းခဲနေတယ်။နော်အလို့လျောက်အပိုင်းဝဲအကောင်းနဲ့ရောက်လာတာကကိုယ့်အတွက်မင်္ဂလာကြီးတပါးပဲလို့သူပြောတယ်။ခုနကပါပမိတ္တတာဆိုတဲ့မကောင်းတဲ့မိတ်ဆွေပေါင်းသင်းမှုဟာရှိမှုဟာကိုယ့်အတွက်အချိန်တွေကောင်းနေပျက်စီးခြင်းအကြောင်းတစ်ခုပဲ။နောက်တစ်ခုကပါလို့ဆိုကရိယာပရိဟာမိ။ကရိယာဆိုလုပ်ရမယ့်ဟာစွန့်ပယ်ထားပရိဟာနိယစွန့်ပယ်ထားတော့မဟုတ်ရုပ်တရုပ်သွား။ကိုလုပ်ရမယ့်အလုပ်တစ်ခုမလုပ်တာလောကမှာအပေါင်းအသင်းကလည်းဆိုးတယ်လောက်ရမယ့်ဟာတစ်ခုလည်းမလောက်ဘူးလို့ဆိုနှစ်ဖက်စလုံးကသူဟာအညံ့နေကြီးဖြစ်သွားတယ်ကရိယာပရိဟာနိမမယဉ်ရင်လုံးမိသွားတာလဲကရိယာပရိဟာနိပဲအဲ့တော့မာရင်မှုဆိုတဲ့နေရာမှာတော့နှစ်ဖက်ရှိတယ်ပေါ့နှစ်ဖက်ရှိတဲ့ထဲမှာဒီစာပေကျမ်းကမှာတော့နှစ်ဖက်လို့ပြောပြပေးလို့ဒီကရိယာပရိဟာနိဆိုတာဆိုပါဆိုဟောပြောတဲ့ပုဂ္ဂိုလ်ရဲ့ယုံလျော့မှုကတစ်ခုလုံးဝမဲ့ပုဂ္ဂိုလ်ရဲ့မလုံးမှုကတစ်ခုပေါ့နှစ်ခုပေါင်းတယ်သို့တော့ဟောပြောတဲ့ပုဂ္ဂိုလ်ဟာပါပမိတ်တကလျာဏမိတ်တဆွဲထဲမှာပါသွားပြီဆိုတော့ကရိယာပရိဟာနိဆိုတာကိုယ်နဲ့ပတ်သက်တယ်လို့ပဲပြောရအောင်အဲ့ဒါမှအကြောင်းနဲ့ဒီအတွင်းအကြောင်းနဲ့အပြင်အကြောင်းနှစ်ခုပေါင်းဆက်တယ်ဆိုတဲ့အသေးပို့ရတယ်ပေါ့ကရိယာပရိဟာနိဆိုတာတခုခုအမှားလုပ်လိုက်တာသို့မဟုတ်လုံးတဲ့နာကိုမလုပ်ဖဲနေတာဒီနှစ်ခုဟာကရိယာပရိဟာနိလို့ဥပမာကြည့်မယ်ဆိုလို့ရှိရင်အဇတတဟာတစ်ဖက်ကကြည့်မယ်ဆိုရင်သူ့ရဲ့ဒရီစိတ်မှာပညာအခြေခံပါပြီးသားပဲသူဒါကိုတိဟိတ်ပုဂ္ဂိုလ်လို့ခေါ်တယ်ပညာအခြေခံရှိတယ်ပညာအခြေခံရှိရဆိုခန္ဓာတတ္တာတို့ဝိရိယတို့တတိတို့သမာဓိပညာတို့ဟာဒါရီအခြေအနေကောင်းတယ်ပြောရင်နားလည်နိုင်တဲ့အနေအထားတစ်ခုရှိတယ်တရားဓမ္မကိုခံယူနိုင်စွမ်းရှိတဲ့အနေအထားရှိတယ်အသိဉာဏ်ရှိတယ်ပေါ့အဲ့ဒီအခြေအနေကောင်းလေးဟာဒေဝရနဲ့အောင်းတင်းမိသွားတဲ့အခါကျတော့ဖြစ်စည်းသွားတယ်နောက်တစ်ခါသူကိုယ်တိုင်ကမာမာယဉ်ယဉ်တစ်ခုလုံးလိုက်တယ်ယာရုအနာရဖို့ဒေဝရရဲ့တိုက်တွန်းမှုကြောင့်ဖခင်ကိုထောင်သွင်းခြင်းချယုံပြမကတတ်မိတ်ပေးလိုက်တဲ့ပိတုကရကခံကိုသူကျူးလွန်လိုက်တယ်။အဲဒီမှာခေါဏကသူ့ရဲ့ပါရမီကုသိုလ်တွေအားလုံးဟာပြိုကျပျက်စီးသွား။ဘာမှအလုံးမဖြစ်တော့။လက်ဆောင်ဘုရားစီရောက်လို့ဒီတာမညာဖလာတုတ်ဟောတဲ့အခါမှာတကယ်ဆိုရင်အဲ့ဒီသူသိချင်တဲ့မိကုန်းတွေမေးလို့ဘုရားကဖြေတာဖြေတဲ့အဆုံးမှာဆိုရင်သူကသောတာပန်ဖြစ်နိုင်တယ်အရေးချင်းရှိတယ်ဖြေရမယ့်အနေအထားရှိတယ်သို့သောခုနကပြောခဲ့တဲ့ပါပမိတ်တာနဲ့ကရိယာပရိဟာနိနှစ်ခုကြောင့်သူ့ဘဝကြီးတစ်ခုလုံးကပြိုကျပျက်စီးမျောလင့်ချက်တွေကုန်ဆုံးသွားအဲ့တော့ခြေနေကောင်းတယ်လို့ပြောပြမိမယ်လို့သူကတချို့ကြတော့ဟုတ်သေချာတဲ့ဟာမဟုတ်ဘူးလုပ်ရင်ရမယ်မလုပ်ရင်ဘာမှမရဘူးဆိုတာမျိုးရှိတယ်သိအင်အားကောင်းတဲ့ပုဂ္ဂိုလ်ကြတော့သူကပစ္စည်းမဘဝိကဆိုတာကြလွှဲချော်မှုကိုမရှိဘလောက်ပဲလာလာပြန်တဲ့မှာပဲဆိုတော့ရှင်ဘာကုလားလို့ဆိုရင်အဲလေးတွေကငါးကြီးရဲ့ငါးကဟတ်သွားလို့ရေထဲကိုရေတတ်ဆင်းတဲ့ခါလေးမှာကလေးပေါ့စားလေးငါးကဟတ်လို့ငါးဘိုက်ထဲရောက်သွားဘလို့ပဲရောက်သွားမသေးဘူးသူချတာဘာလို့လို့ဆိုဒါသူ့အတွက်နောက်ဆုံးဘဝဆိုသူကနောက်ဘဝမရှိတော့တဲ့သတ်မှတ်ချက်ရှိထားတဲ့ပုဂ္ဂိုလ်မသေးဘူးရှင်တပ်ပါတို့ကိုယ်နဲ့ကမိခင်ကတည်ဆုံးသွားတဲ့အခါမိသိန်းကျိုတဲ့အခါသူကထဲထဲကရှင်လျက်ပဲရှိနေပေါက်ထွက်သွားပြီတမန်မြတ်ချုပ်မော်သွားပြီဆင်ပြီးတော့ကြသွားတာအဲ့ဒီမှာပဲသူကအသက်ရှင်နေရတယ်သူတို့ကြတော့မသေးဘူးလို့ဆိုဘာလို့မသေးတော့ဆိုတော့သူတို့မှာဒီကံကအကျိုးပေးဖို့အမတန်မှရင့်တန်နေပြီပေါ့ရင့်တန်နေတဲ့အတွက်ကြောင့်နောက်ဆုံးကနောက်ဆုံးအနေအထားမျိုးရောက်နေတဲ့အတွက်ကြောင့်အဲ့ဒီပုံကုမျိုးတော့ပစ္စည်းမဘဝိကလို့ခေါ်တယ်နောက်ဆုံးဘဝရောက်နေတဲ့ပုံကုအဲ့တော့သူ့ရဲ့ဉာဏ်ရည်ဉာဏ်စွမ်းနေတာဒီဘဝမှာပဲအဆုံးသတ်မဲ့ဟာဖြစ်တဲ့အတွက်ကြောင့်သ သူတို့ကြတော့လွဲချော်မှုရှိနေတယ်။ဇာတ်နည်းပုဂ္ဂိုလ်တွေကြတော့လွဲချော်သွားတယ်။စီးပွားရေးလုပ်တဲ့အခါမှာလည်းပဲဒီတိုင်းပဲ။လုပ်ရင်ရမယ်မလုပ်ရင်မရဘူးဆိုတာကကရိယာပရိဟာနိကအရေးကြီးဆုံးပဲပေါ့နော်။လုပ်ရင်လုံးတလောက်ချမ်းသာတဲ့ပုဂ္ဂိုလ်ရှိတယ်။ကံကျိုးပေးတဲ့ပုဂ္ဂိုလ်တယောက်လုပ်ရင်လုံးတလောက်ချမ်းသာ။သို့သောမလုပ်ဘဲနေရင်ရလာလို့ဆိုမရ။မလုပ်ဘဲနေရင်လွဲချော်သွားနိုင်တာလေအများကြီးရှိတယ်။မရဏတိတထေသာကိုမြတ်စွာဘုရားဟောဖို့ကိုကြည့်မယ်ဆိုလို့ရှိရင်လူတွေဟာအရွယ်၃ပိုင်းပိုင်းခြားပြီးတော့ကြည်လိုက်အရွယ်၃ပိုင်းပိုင်းခြားကြည်လိုက်ပထမအရွယ်33နှစ်ဒုတိယအရွယ်33နှစ်တတိယအရွယ်33ပေါ့နော်33နှစ်စီပိုင်းတယ်ဒါကအသက်တရားတန်နဲ့ပိုင်းတာပေါ့85နှစ်တန်နဲ့လျှော့ပိုင်းမယ်ဆိုရင်အသက်အစိတ်ပေါ့နော်ဒါအဲ့လိုပထမအသက်အစိတ်သက်စိတ်ကကျော်26နှစ်ကနေစပြီး5052နှစ်ကနေစ85ပေါ့နော်အဲ့ဒါလို့ပထမအရွယ်ဒုတိယအရွယ်တတိယအဲ့ဒါလို့အရွယ်၃ပါးရှိတဲ့ထဲမှာပထမအရွယ်ဟာထက်မြက်ဆုံးပဲလို့ပြောတာဘုရားစီးပွားရှာရင်လည်းထိတ်တန်းရောက်တယ်ပညာရှာရင်လည်းထိတ်တန်းရောက်မယ်တရားဓမ္မကျင့်ရင်လည်းထိတ်တန်းရောက်တယ်လို့ဒီလိုဆိုတာအဲ့ဒါလို့မဟုတ်ဘဲနဲ့အသက်ကြီးမှဆိုတာမျိုးကြတော့အရာရာဟာသူကရော့ချသွားဘယ်ဘက်ကရောကြသွားတယ်ဆိုခန္ဓာကိုယ်ရဲ့အင်အားတွေကရောကြပါရောကြသွားတဲ့အပေါ်မှာမူတည်ပြီးစူးစမ်းလို့ရှိရင်သူကအောင်မြင်နိုင်ဘူးမရှိဘူးပေါ့နော်အောင်မြင်နိုင်ဘူးမရှိဘူးဒါကြောင့်မို့ဗာရဏတိတထေသကိုမြတ်စွာဘုရားဟောတဲ့အခါသူဟာစီးပွားရေးကိုပထမအရွယ်မှာစူးစမ်းလိုက်မယ်ဆိုရင်တည်းဒီမြို့မှာပထမရန်တထေကြီးဖြစ်မယ်တဲ့အဲ့ဒါလည်းသူမလုပ်ခဲ့ဘူးမလို့ဒီအတွက်ကြောင့်အချိန်လေးကုန်သွား expire ဖြစ်သွားပြီသူ့ရဲ့စွမ်းအားတွေဒီလိုလေးဖြစ်တတ်တယ်ပေါ့နော်ကံကြီးတစ်ခုတည်းတင်ဆောင်ဆိုင်လို့မရဘူးလို့ဒီလိုဆိုလိုတာပေါ့လုံလဝီရအကျိုးစားအထောက်အပံ့ဒုတိယအရွယ်မှာစီးပွားရေးစူးစမ်းလိုက်မယ်ဆိုရင်ဒုတိယတန်းတထေတော့ဖြစ်နေဟောပထမတန်းမဖြစ်တော့ဒုတိယအရွယ်ရောက်တဲ့အခါကျတော့ရော့ကျသွားတယ်ဆုတ်ယွသွားတဲ့သဘောပြောတယ်တတိယအရွယ်ဆိုရင်တတိယတန်းတထေဖြစ်မယ်အခုအရွယ်၃ပါးလုံးအိုဘာဖြစ်သွားပြီဖြစ်သွားတော့ညှဉ်းလင်းချက်တွေကုံဆုံးသွားပြီလို့ဒီလိုဟောတာဒါကစီးပွားရှာတဲ့ဘက်ကအတိုင်းတာတရားရှာတဲ့အတိုင်းတာမှာလည်းပဲသူကပထမအရွယ်မှာတရားဓမ္မကျင့်ကြံကြိုးကိုအားထုတ်မယ်ဆိုလို့ရှိရင်ရဟန္တာဖြစ်အောင်ဖြစ်နိုင်တယ်အဲ့တော့ပထမအရွယ်ကမလုပ်မလုံသည့်အတွက်ကြောင့်ရဟန္တာဖြစ်မဲ့အခွင့်ကောင်းတွေလည်းဆုံးရှုံးသွားပြီဒုတိယအရွယ်ရောက်သွားပြီအဲဒုတိယအရွယ်မှာအတိတရားဝင်လို့ထပ်ကြိုးစားမယ်ဆိုရင်သိက္ခာပုဂ္ဂိုလ်အနာဂံတို့တဂရဂံတို့သတ္တဗံအဲအနာဂံတို့ပုဂ္ဂိုလ်မျိုးဖြစ်နိုင်သေးတယ်ပေါ့နော်အဲ့ဒါလည်းမကြိုးစားခဲ့သည့်အတွက်ကြောင့်ဆုံးရှုံးသွားပြီတတိယအရွယ်မှာကြိုးစားလိုက်လို့ရှိရင်သတ္တဗံတော့တော့ဖြစ်တတိယအရွယ်မှာလည်းမကြိုးစားလိုက်တော့ဒီတရားသိဖို့အချက်တွေတရားကျင့်တဲ့အဆင့်တွေကလည်းပဲအားလုံးကုန်လွန်သွားပြီသောတပန်ဖြစ်နိုင်တဲ့အခြေအနေတွေအားလုံးလည်း expire ဖြစ်သွားမရှိတော့ဘူးတို့လို့ပြတတိယအရွယ်လည်းလွန်သွားရောဘာမှမဖြစ်နိုင်တဲ့အနေအထားမျိုးရောက်သွားကုန်ဆုံးမှုဆိုတာဒီတိုင်းလာတယ်ဒါကြောင့်မို့လူဘဝရောက်လာတဲ့အခါမှာအချိန်တွေကိုဖြုံးဖို့မသိဘူးပေါ့ဆရာတော်ကြီးတပါးမင်းရှိတယ်လို့ခက်ကောင်းခက်ကောင်းဆိုတာဒီကနေ့ဟာအကောင်းဆုံးခက်ပဲတဲ့နှက်ပြင်ကကောင်းရင်မှကောင်းပါလို့ဆိုတာဒါမျက်မှောက်ခက်မှာကောင်းတယ်လို့ဆိုတာလုံလို့ရတဲ့အချိန်ဟာအကောင်းဆုံးအချိန်လို့ဒီလိုပြောတရားကျင့်ဖို့အကောင်းဆုံးကစံမာနေတဲ့အချိန်ဟာအကောင်းဆုံးအချိန်စံမာတယ်အဆင်ပြေနေတယ်အလုံးအချိန်တွေကောင်းနေတယ်ဆိုတာဒါကောင်းတဲ့အချိန်လို့ပြောကြည့်တယ်ကောင်းတဲ့အချိန်စောင့်နေတာမလို့တော့ပေါ့နော်အကျမ်းမာတော့ဘူးဆိုလို့ရှိရင်တရားကျင့်ဖို့ဆိုတာဝေးမလွယ်ဘူးနော်အဲ့ဒါကြောင့်မို့လို့ပါပဲဖြစ်ဖြစ်ခုလိုကုသိုလ်တရားတွေစူးစမ်းအားထုတ်ကြတယ်အခါလျော်ဆိုဝါသုကာလဆိုရင်ဝါသုသင်္ကန်းကတ်တယ်သရင်ကျွတ်တဲ့အခါလဲသရင်ကျွတ်အခါမျိုးဝါရင်းဆိုလဲဝါရင်းကာလမျိုးဒီလိုကုသိုလ်ကောင်းမှုတွေမမေးမလျော့တက်တက်ကြွကြွလုပ်နေကြလို့ရှိအပမာဒလို့ခေါ်တာတစ်ဖက်ကလည်းလူလောကယက်တီဖို့ရာအတွက်စီးပွားဥစ္စာရှာကြရတယ် သာသမီထောက်ပံ့မှုအတွက်ကြိုးစားကြရတယ်ဒါလည်းမလုပ်မနေလောရတဲ့ကိစ္စတခုဘယ်လိုပဲလုပ်လို့လုပ်သမျှတွေဟာကုသိုလ်ဘက်ကိုဥတည်ပြီးတော့လုပ်လို့ရတာအကြည့်ပဲခေါ်တော့နော်ကုသိုလ်နဲ့ဥတည်ပြီးတော့လုပ်ရကိုလုပ်သမျှလှုပ်ရှားသမျှဟာနော်အားလုံးအတွက်သူတို့ချမ်းသာကြပါစေဆိုရဲအတွက်နဲ့သာလှုပ်လို့ရှိရင်ဒါမေတ္တာပဲဟုတ်မေတ္တာနဲ့ကြွေမွေးတယ်မေတ္တာနဲ့ဆောင်လျှောက်တယ်ကိုချင်းသီလအပြည့်မခံမင်းနဲ့ဒါနကောင်းမှုလည်းလုပ်တယ်သီလလည်းစောင့်တည်တယ်ကိုယ့်ရဲ့လှုပ်ရှားသမျှစီးပွားရှာသမျှတွေလည်းပဲကိုယ့်ရဲ့ဥတည်ချက်ကအေးသာသနာတော်ကိုလူတိုင်းထောက်ပံ့မယ်ကိုတာဝန်ရှိတဲ့အတိုင်းသာသမီတွေကြွေမွေးမယ်ဆောင်လျှောက်မယ်နော်မိဘတွေကြွေမွေးမယ်ဆောင်လျှောက်မယ်ကိုယ်ကိုယ်တိုင်လည်းချမ်းသာအောင်နေမယ်ဒီပစ္စည်းတွေအသုံးချပြီးဒီပစ္စည်းတွေဟာခန္ဓာတစ်ပြုတ်သာဒုတိယပိုင်ဆိုင်တာဖြစ်တယ်ဟောဒီအတွက်မှာဒုဟာစနစ်တကျသုံးဆဲသွားမယ်ဒီပစ္စည်းတွေအသုံးပြုပြီးတော့အတ္တနံဒုခိတိပိနေတိဆိုတာလည်းကိုယ့်ကိုယ်ချမ်းသာအောင်နေမယ်မိဘတွေကိုချမ်းသာအောင်ထားမယ်ဟောသားသမီးတွေချမ်းသာအောင်ထားမယ်ကိုယ့်ရဲ့မိတ်ဆွေသင်္ဃာတွေချမ်းသာအောင်ထားမယ်ကုသိုလ်ကောင်းမှုလုပ်မယ်ပစ္စည်းဥစ္စာရှာတာဒီရွယ်ချက်ရှိတယ်။ဒါအမှန်ကန်တဲ့ရွယ်ချက်လို့မြတ်စွာဘုရားဟောတယ်။ဒီရွယ်ချက်နဲ့ထားရင်ချီးမွမ်းဖို့ရအကောင်းဆုံးပဲ။အဲ့ဒီလိုလုပ်တာဘာအပြစ်မှလည်းမရှိတဲ့အပြင်ကောင်းကျိုးချမ်းသာတွေရလို့တာဝရိန္ဒတပ်ကြီးကတရားမင်းကြီးရတောင်းပါဒီလိုပုဂ္ဂိုလ်မျိုးတွေကိုသူက respect ပေးတာပေါ့ဂါရဝပြုပါတယ်လို့ဆိုတာ။ဝေဇန္တာယထာပေါ်မှာတက်ခဏ်ကြီးကိုသူကြည့်လိုက်ကြည့်လိုက်တဲ့အခါမှာလူပြေကဟိုမိသားစုနဲ့နေထိုင်ပြီးတော့ကောင်းရောင်းကောင်းဝယ်စီးပွားရှာလို့ကိုချင်းသီလမပြတ်မပြားပဲကုသိုလ်ကောင်းမှုတွေလုပ်နေကြတဲ့ဘုရားရဲ့ဥပဒကားတွေကိုချီးပြီးသူကလေးစားပါတယ်ဆိုပြီးတော့လက်အုပ်ချီတယ်သူကလက်အုပ်ချီတဲ့အခါမှာယထာဒိန်ဖြစ်တဲ့မတ္တလိနာသားမေးတလောကလုံးကတရားမင်းကြီးကိုဒီလူတွေနဲ့တည်းပေါ့တရားမင်းကြီးကိုရှ िख ိုးနေကြတာတဲ့တရားဆိုအားကိုးရတာပေါ့နော်တရားမရဲဆိုပြီးတော့သူကလည်းတရားကိုအားကိုးရတယ်ရှ िख ိုးကြခုရှင်တရားမင်းကအောက်ကိုကြည့်ပြီးတော့ဘုသူ့ကိုရှ िख ိုးတာလုံးလို့နေတဲ့အခါသူဖြေတဲ့စကားထဲမှာရေကန်တာပုံညာကာတိလဝန်တော်ဥပဒကာဆိုဒီကာရာလေးနဲ့သူကဖြေတယ်ဒီသားစုဘွားမှာနေထိုင်ပြီးတော့ကိုရင်တိလာတွေနဲ့ပြည့်စုံလို့ယရဏသုံးပါးစိက္ကပ်တရားသဖြင့်ဓမ္မေနဒါရံဘောတ္တိနော်ကိုမိသားစုကိုတရားသဖြင့်လောက်ခံကျွေးမွေးနေတဲ့ပုဂ္ဂိုလ်တွေသူဃာရဝပြုတာပါအဲ့ဒီပုဂ္ဂိုလ်တွေကဘာလို့ဃာရဝပြုတာတော့ဆိုဒီပုဂ္ဂိုလ်တွေလုပ်တဲ့လုပ်ငန်းစဉ်တနေ့ကျရင်နတ်ပြည်ရောက်လာကြမှာဆိုပြီးတော့သူကချိုးဆိုတဲ့အနေနဲ့ဃာရဝပြုတာဒါအမှန်ကန်တဲ့လမ်းကြောင်းတစ်ခုပေါ့တို့တွေရောက်နေတာဖြစ်တယ်ဘဝတစ်ခုဖြတ်တန်းတဲ့အခါမှာဒီလိုကောင်းမြတ်တဲ့လမ်းကြောင်းပေါ်ကနေဖြတ်တန်းနေခြင်းအဖြစ်တန်တရားလဲနေရအောင်တော့ကောင်းမြတ်တဲ့အနေအထားတစ်ခုကနေပြီးကောင်းမြတ်တဲ့အနေတစ်ခါတစ်ခုရောက်ပြီးနောက်ဆုံးမိမိရဲ့ဆန္ဒအရတန်တရားဝကလွတ်ချင်တဲ့အခါမှာလည်းအစဉ်သင့်တရားဓမ္မနာယူပြီးတန်တရားဝကလွတ်နိုင်တယ်လို့ဘုရားမြတ်စွာတရားတော်တွေအရသိရှိရတာဖြစ်တော့ကြောင့်ဒီဘဝမှာရရှိထားတဲ့အချိန်ပိုင်းလေးမှာကုသိုလ်တရားကြိုးစားအထုခြင်းဖြင့်မိမိရဲ့မြင့်မြတ်တဲ့ပါရမီလုပ်ငန်းတွေဟာဆက်လက်ရှင်သန်နေအောင်ကြိုးစားအထုနိုင်ကြပါစေကုန်သတည်း။အာသုညာ